23 years ago, the people of Burma rose up to demand that they be allowed to take charge of
it. အခုကြားလိုက်ရတဲ့အတန်ကတနင်္ဂနွေနေ့ကနယူးဇီလန်နိုင်ငံမှာကျင်းပတဲ့ရှင်လင်းလုံးလူထုလှုပ်ရှားမှု23နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားပွဲကိုပေးပို့လိုက်တဲ့ဒေါ်ဆန်းစုကြည်ရဲ့ဗီဒီယိုမိကွန်းဖြစ်ပါတယ်။1988ခုနှစ်ဩဂုတ်လမှာဖြစ်ခဲ့တဲ့လူထုလှုပ်ရှားမှုဆိုတာမြန်မာပြည်သူတွေကိုယ်ကျမကိုဖန်တီးခွင့်ရဖို့ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရေးလှုပ်ရှားမှုဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောဆိုသွားတာပါ။ဒါအပြင်ဆက်သွယ်ရေးနည်းပညာတိုးတက်မှုဟာလူထုအောင်ကြမှုကိုဘလို့အကျိုးရှိစေတယ်လဲဆိုတာကိုလည်းအခုလိုပြောပါတယ
် But in those days because the technological revolution was not
1988ခုနှစ်ကာလတုန်းကနည်းပညာတော်လှန်ရေးအလုံးစုံမစတင်သေးတာကြောင့်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကိုကမ္ဘာပြည်သူအများမသိလိုက်ပါဘူးဒါပေမဲ့ဒီနေ့ခေတ်မှာလူထုအုံကြွမှုတွေဘယ်နေရာမှာပဲဖြစ်ဖြစ်ကမ္ဘာတဝန်းလုံးကချက်ချင်းလက်ငင်းသိရှိနေပါပြီလို့ဒေါ်ဆန်းစုကြည်ကပြောသွားတာပါရှင်လေးလုံးလူထုလှုပ်ရှားမှုဖြစ်တဲ့အချိန်တုန်းကကမ္ဘာအတိုင်းဝိုင်းမှာတည်သူနေတယ်ဆိုပေမဲ့ဒီလှုပ်ရှားမှုနဲ့ပတ်သက်လို့နိုင်ငံတကာရဲ့စာနာမှုတွေရခဲ့တယ်လို့လည်းဒေါ်ဆန်းစုကြည်ကဆိုပါတယ
် The struggle for democracy in Burma continues and increasingly we are aware that there is
ဒီမိုကရေစီလှုပ်ရှားမှုဟာမြန်မာနိုင်ငံမှာဆက်လက်ရှိနေပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးကိုဥတီတဲ့နိုင်ငံရေးစနစ်တိုင်းပြည်မှာရှိဖို့လိုအပ်နေတယ်ဆိုတာကျမတို့ပိုပိုပြီးသိလာနေရပါတယ်။မကြသေးခင်ကပဲအစိုးရတက်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်နေပါဗျ။မြန်မာနိုင်ငံဟာလွတ်လပ်ရေးရတာနှစ်ပေါင်း60ကျော်ကြာလာခဲ့ပြီမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဆိုတာကိုဘယ်အချိန်လောက်မှရမလဲဆိုတာမသိရသေးဘူးလို့ဒေါ်ဆန်းစုကြည်ကပြောသွားတာပါ။ဒီမိုကရေစီစနစ်နဲ့ပတ်သက်လာရင်အရင်စစ်အစိုးရကသူတို့လိုချင်တဲ့အတိတ်ပဲအမျိုးမျိုးနဲ့ဖွင့်ဆိုခဲ့တာတွေရှိသလိုလူထုကလည်းဒီမိုကရေစီနဲ့မတန်ဘူးလို့သတင်းမီဒီယာတွေကနေပြောဆိုသုံးနှုန်းခဲ့ပါဗျ။ဒါကြောင့်23နှစ်မြောက်ရှစ်လေးလုံးထိမ့်မှန်မိကုံမှာဒေါ်ဆန်းစုကြည်ကမြန်မာပြည်သူတွေဘာကြောင့်ဒီမိုကရေစီစနစ်ကိုလိုလားတောင်းတနေတယ်လဲဆိုတာကိုထည့်သွင်းပြောဆိုသွားပါတယ
် The democracy is a system that values the people and this is what we want. We want a system
လူတံပိုးကိုလေးစားတဲ့စနစ်ဟာဒီမိုကရေစီပဲဖြစ်တာကြောင့်မြန်မာပြည်သူတွေဟာဒီမိုကရေစီစနစ်ကိုလိုလားတောင်းတနေတာပါနိုင်ငံသားတဦးချင်းစီကိုလေးစားတံပိုးထားတဲ့စနစ်ကိုကျမတို့လူကျင်ပါတယ်။ဒီစနစ်နဲ့သာကျမတို့နိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုရယူနိုင်မှာပါ။အနာဂတ်မျိုးဆက်သစ်တွေဘဝတာယာပျော်ရွှင်နိုင်ဖို့ကျမတို့တွေဟာဒီမိုကရေစီရတဲ့အထိဆက်လက်လှုပ်ရှားဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောသွားတာပါ။ဒါအပြင်သူ့ရဲ့မိန့်ခွန်းမှာမြမဒီမိုကရေစီလှုပ်ရှားမှုကိုစာနာနားလည်တဲ့နယူးဇီလန်ပြည်သူတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဆက်လက်ထောက်ခံအားပေးဖို့ဒေါ်ဆန်းစုကြည်ကပန်ကြားတိုက်တွန်းသွားပါရဲ့ရှင်